ပြီးခဲ့တဲ့ရက်ပိုင်းကစပြီးအေယာဝတီမြို့ရဲ့ကြီးနေတာကြောင့်ရောင်တုံးမြို့နယ်ကိုအန်ရရှိတဲ့လေမော်ရောင်အဆင့်ဖြစ်သတ်မှတ်ကြညာပြီးဒေသခံတွေကိုအရေးပေါ်ရွှေ့ပြောင်းမှုအစိုးရကညွှန်ကြားခဲ့ပါတယ်ဒီနေ့မှာတော့အောင်လန်းပြည်စိတ်သာဟင်းသာငတိုင်းချောင်းနဲ့ဇလွန်ဆတဲ့မြို့နယ်တွေမှာတတ်မှတ်ထားတဲ့မြေရေရှန်တက်မှုစိုးရင်ရေမှက်ကိုကြော်နေပြီဖြစ်တာကြောင့်ဒေသခံတွေအနေနဲ့အထူးသတိရှိကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လိုက်တာပါအဲ့ဒီမြို့နယ်6မြို့နယ်မှာနောက်နှစ်ရက်တွင်ရေထက်တက်လာနိုင်တဲ့အတွက်ဒေသခံတွေအနေနဲ့အရေးပေါ်ပြောင်းရွှေ့နေထိုင်ကြဖို့လိုအပ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွန်ကြားရေးမှူးချုပ်ဒေါက်တာဟာရီ90ရန်ကပြောပါတယ
်လက်ရှိမှာတော့မြေကြီးကတော့အဓိကအဖြစ်အရာဝတီမှာမြေကြီးဆွေရမထက်မှာရှိနေတယ်ပေါ့နော်မြေကြီးကြီးတယ်လို့ပြောနောက်ဒီစစ်တောင်းမြေတန်လွေမြေမှာလည်းဆွေရမထက်မှာရှိပါဒီနေ့ကျမတို့စခန်းရှိတဲ့အခုတိတ်တာဟင်းသရဇလွန်နောက်ငတိုင်းချောင်းပေါ့နော်သူကဆွေရမထက်မှာ2ပေကနေ3ပေလောက်ရှိတယ်နောက်3ရက်တွင်ပေဝက်လောက်လည်းဆက်မယ်လို့တော့ခမန်းထားတယ်ဆိုတော့အဲ့ဒီမှာတော့သတိထားဖို့လိုအပ်ပါတယ်ကန္နာနီးတဲ့သူဒီနောက်မြေနေပိုင်းမှာအနေပိုင်းမှာနေတဲ့ကွက်တွေဆိုတော့ဒါသူတွေလည်းဂရုစိုက်ပါတယ်ကျူတင်ပြင်ဆင်တင်တာလည်းကျူတင်ပြင်ဆင်ပြောချင်ပါတယ
်အရာဝတီမြေရေရှန်တက်နေသလိုစတောင်းမြင့်နဲ့တန်လင်မြေရေတွေဟာလည်းစိုးရင်ရေမှမှာရှိနေတယ်လို့သိရပါတယ်အရာဝတီတိုင်းတာယာဝတီလဘဒန်မင်းလာနဲ့မိုးညုံမြို့နယ်တွေမှာဒီနေ့မိုးမရွာပြီမဲ့မြေရေတွေတက်လာပြီးရေဝင်နေတယ်လို့ဒေသခံတွေကပြောပါတယ်တရားဝရီမြို့မှာဒေသခံ1500ကျော်ဟာဖုန်ကြီးကျောင်းရှစ်ကျောင်းနဲ့ရုပ်ရှင်ရုံတရုံမှာရွှေ့ပြောင်းနေထိုင်ကြရတယ်လို့မြို့ခံကိုကျော်နိုင်ဦးကပြောပါတယ်
။အခုမိုးကလုံးဝမပြောတအားမှုရအခုဒါပေမဲ့ကြီးကြီးတအားတက်လာတဲ့ချိန်မှာအကုန်တားရီအကုန်ချိုးပြီးတော့ရေရှမ်းတက်လာတာ။အကုန်လုံးစိုးရင်ရတယ်။အကုန်လုံးစိုးရင်ရတယ်ဆိုတာတရားဝရီလက်ပန်းမင်းလာစိုးရင်ရတော့မိုးညိုပေါ့ဗျာ။တရားဝရီမြင့်နဲ့မြင့်မခမြင့်ပေါ့လှိုင်းမြင့်ပေါ့အဲ့နှစ်ခုကနေတအားတက်လာတာ။တယ်ရီအနဲ့ရေလျှော့တာပါတာပေါ့နော်အကုန်လုံးကညင်ပေါ့တယ်ရီအနဲ့ချိုးပြီးရေလျှော့ထားရတယ်လေလျှော့နေတဲ့အချိန်ကဒီကလည်းဝင်နေအောက်ကကြီးကလည်းတောင်းနေအဲ့လိုမျိုးပေါ့နော်ဖုန်းကြီးတော့8ခုရေကျွန်တော်တို့ဟိုနေ30ရုပ်ရှင်ဝင်တစ်ခုကယ်ဆယ်ကြီးကတော့အကုန်လုံးဖွဲ့စည်းပေါင်းစုံနေရတော့အားလုံးလုံးနေတယ
်ညောင်တို့မြို့နယ်မှာမနေ့ကရေးပေါ်ချင်းနေတင်ညာထားတာကြောင့်ကမ်းနားနဲ့နီးတဲ့နေရာတွေကတက်ကြီးရွယ်ဦးတွေနဲ့ကလေးတွေကိုစာတင်ကျောင်းတွေနဲ့ဓမ္မယုံတွေစီပြောင်းရွှေ့ထားတယ်လို့ညောင်တို့မြို့နယ်ကုကဲရုံကဒေါ်ဆနာဦးကပြောပါတယ်
အခုလက်ရှိရေမှတ်က 25.8 ဖြစ်နေတယ်လူမျိုးနယ်အနေနဲ့ကလိန်မော်ရောင်ဆင့်သတ်မှတ်ပြီးတော့အရေးပေါ်အခြေအနေကြေညာထားတယ်ဒါပေမဲ့မြို့ပေါ်မှာတော့ဒီတာရေကြော်တာတို့ဘာတို့တော့မဖြစ်သေးဘူးသူ့ကျေးရွာတွေမှာတော့ဒီအိမ်ကိုရေဝင်တာတို့ဘာတို့အဲ့အဆင့်လောက်ကလေးတော့ဖြစ်တာပေါ့အခုစာသင်ကျောင်းတွေတော့ရဲကန့်သတ်မရှိပိတ်ထားသေးတယ်ဒါဖြစ်လို့လဲဆိုတော့ပြေပြေဖြစ်လာခဲ့ရင်ပေါ့နော်ချူတင်ကာကွယ်တဲ့အနေနဲ့အမတို့ကအဲ့ဒီစာသင်ကျောင်းတို့ခုံကြီးကျောင်းတမာရုံတို့မှာလေပြေပြေကာကွယ်စောင့်ရှောက်မှုပေါ့စခန်းတွေဖွင့်ထားတယ်အဲ့ဒီနေရာတွေကိုမြို့ပေါ်ကနေတက်ကြီးရွယ်ဦးတွေဒီကလေးတငယ်တွေဒီကမ်းနားနဲ့နီးတဲ့နေရာကလူတွေအကုန်လုံးမာရွာအဲ့နေရာမှာရှေ့ပြောင်းနေထိုင်ဖို့အကုန်လုံးကိုစီစဉ်ဆောင်ရွက်ပေးထားတယ်။ရေစိမ့်နာကြတဲ့ခါကျတော့ဒါကျိုးသွားမှာတို့ပါလား။အဲ့ဒါတစ်ချက်ပဲမာရွာစိုးရင်ရပါတယ
်။ဒီနေ့ညောင်တုံးမြို့နယ်မှာမိုးမရွာပဲမြေကြီးတက်နေတဲ့အတွက်ဒါကျိုးမှာကိုစိုးရင်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဟင်းသရမြို့နယ်မှာငဝင်မြေကြီးနဲ့အေယာဝတီမြေကြီးကိုကာထားတဲ့တာတွေမကျိုးပေါက်အောင်တဲအိတ်တွေထပ်ကာထားပြီးကယ်ဆယ်ရေးစခန်းတွေမှာဒေသခံ9000လောက်ကိုရှေ့ပြောင်းထားတယ်လို့ဟင်းသရခရိုင်အုပ်ချုပ်ရေးမှူးဦးစန်းထေကပြောပါတယ်။
ကျွန်တော်ကအခု68.3%ရောက်နေတာပေါ့။ရှင်းပြောဆို68.3%က NAD မှတ်ပေါ့။ NAD မှတ်ရောက်နေတာပေါ့နော်။အဲ့တော့ကျွန်တော်ဒီတာတစ်လျှောက်ပေါ့။အရာကြီးကကာထားတဲ့တာပေါ့တော့ဒီဟင်္ဒရာတာပေါ့နော်။ဟုတ်ကဲ့အဲ့တာကြီးမကျိုးမပေါအောင်ကျွန်တော်တို့ဒီမှာလျှောက်လျှောက်ကာဝတ်နေတာပေါ့။ဒီမြင့်လာတော့ဒီဟိုအဲ့မှာချတော့ကြွက်သွင်းလို့ကဒါလေးတွေအပေါ်ကလေးတွေစိတ်လာလေးရှိတာပေါ့။အဲ့ဒါလေးတွေဖြစ်ပေါ်တော့ကျွန်တော်ချက်ချင်းပဲဒီကကျွန်တော်တို့စေကောင်းဝန်ထမ်းတွေနဲ့ကျွန်တော်တို့ဖွဲ့ရချက်ချင်းကာဝတ်လိုက်တာပေါ့။
လာတူညောင်နှုံးမြို့နယ်နဲ့တဝိုက်မှာလဲတက်မတော်နဲ့နိုင်ငံရေးပါတီတွေဒေသခံတွေပူးပေါင်းပြီးရေဝင်မဲ့အပေါက်တွေကိုတဲအိတ်တွေနဲ့လိုက်လံပိတ်ဆို့တားဆီးနေရပါတယ်။အေယာဝတီ၊ငဝင်နဲ့စစ်တောင်းမြေရေတွေဟာနောက်3ရက်လောက်ထိစိုးရိမ်ရေမှတ်မှာဆက်လက်ရှိနေနိုင်တာကြောင့်မြေကမ်းအနီးနဲ့မြေနှိမ်ပိုင်းမှာနေထိုင်ကြသူတွေအနေနဲ့သတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်ရှင်။